တစဲမြို့နယ်ကဒူးမနေမီရဲစခန်းကိုကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်ခဲ့ပြီးတဲ့နောက်ပိုင်းမှာစစ်ကောင်စီကနေမီရှင်းလင်းရေးလုပ်တာမှာတပ်ဖြတ်ခံရတာတွေကြေးရွာတွေဖျက်ဆီးခံရတာတွေရှိခဲ့တဲ့အကြောင်းစစ်ပေးဆောင်ကူညီသူတွေနဲ့ဒေသခံတွေကပြောပါတယ်ကဒူးမကြေးရွာကိုရေဦးနယ်ဘက်ကနေရောက်လာတဲ့ခလာယ87နဲ့ခမာယ98တို့ပါတဲ့ဘလူးစစ်ကြောင်းအပြင်ကမ်ဘလူးနယ်တွေကရောက်လာတဲ့ဥဝါတာဦးဆောင်နဲ့ပြူစောထီတွေပါဝင်တဲ့ပူပေါင်းစစ်ကြောင်းတို့က February 19ရက်နေ့ကလေးက March 3ရက်မနေ့ကအထိဒဇယ်နယ်အနောက်ချမ်းနဲ့မြောက်ချမ်းမှာနေမင်းရှင်းလင်းခဲ့တာလို့လည်းပြောပါတယ်။ကဒူးမကြေးရွာအပါဝင်ကဒူးမတိုက်နယ်တွေကကြေးရွာတွေမှာစစ်ကောင်စီနဲ့ပြူစောထီတွေရဲ့ပူပေါင်းနေမင်းရှင်းလင်းမှုတွေပြီးပြည်သူ့ကာကွယ်ရေးနဲ့အုပ်ချုပ်ရေးအဖွဲ့ဝင်2ဦးနဲ့အရတား9ဦးကိုခုတ်ထစ်တပ်ဖြတ်ခံထားရတဲ့အလောင်းတွေတွေ့ခဲ့ရတဲ့အကြောင်းဒေသခံလက်နက်ကိုင်အင်အားစုတစ်ခုဖြစ်တဲ့ People Defense Comrade ကတည်င်းနဲ့ပြန်ကြားရေးတာဝန်ခံကိုထူးခန့်စောကပြောပါတယ
်။ပတ်သက်ခရရတီကတော့7ဦးပေါ့နော်။7ဦးကမှသူတို့ဒီအဲ့7ဦးတွေကမှဒီရက်ကြီးပတ်သက်ဖတာဝန်ခံနဲ့ရက်ကြီးပတ်သက်ဖတာဝန်ခံ7ဦးကလွဲရဲ။ဒီကျန်တဲ့5ဦးကကျတော့ကျွန်တော်တို့ဒီလက်လုံးလက်စားတာမှအရသာပြည်သူတွေပဲရဲ့။
မနေ့ကစစ်ကောင်စီနဲ့ပူးပေါင်းတပ်ဖွဲ့တွေရဲ့စစ်ကြောင်းတွေပြန်ပြီးတော့ထွက်သွားတဲ့အချိန်မှာရုပ်ပြက်စင်ပြက်တပ်ဖြတ်ခံထားရတဲ့အလောင်းတွေကိုတွေ့ခဲ့ရတာလို့လည်းပြောပါတယ်
။မနေ့ကသူတို့ဒီစစ်ကြောင်းတွေကတကယ်နဲ့နောက်ဆန်းကနေပြီးတော့ဒီတကယ်မျိုးတွေကိုပြန်ဝင်သွားတယ်ဗျ။အဲ့တော့အဲ့ဒီတကယ်မျိုးတွေကိုပြန်ဝင်သွားတဲ့အချိန်မှာဒီကိုဘက်ကဒေါ်လာရင်းအားစုတွေကနေမင်းရှင်းလင်းရေးဝင်လာပါတော့နေမင်းရှင်းလင်းဝင်တဲ့အချိန်မှာဒီကြေးဝါးတွေထဲမှာရောနောက်ပြီးတော့သူတို့တပ်ဖြတ်ခဲ့တဲ့ဒီကြေးဝါးတွေထဲမှာရောနောက်ပြီးဒီကိုကြည့်ပါအမီဝင်းထဲမှာရှိတဲ့တောဆက်ထဲမှာရောပေါ့နော်ဒီပြည်သူတွေအသက်ခံထားရတဲ့အလောင်းတွေပေါ့နော်ပြန်ကျဲပြီးဖြည့်ရှိခဲ့ရတယ်နောက်ပြီးတော့ဒီခေါင်းတွေဖြတ်ထားခဲ့တယ်နောက်ပြီးခြေထောက်တွေဖြတ်ထားခဲ့တယ်မျက်တွေဖြတ်ထားခဲ့တယ်နောက်ပြီးတော့ဒီကိုလက်အင်္ဂါအစိပ်ပိုင်းမှန်တယ်များပေါ့နော်အကုန်လုံးဟိုအပိုင်းပိုင်းကြည့်အောင်လောက်ထားခဲ့ပြီးတော့အခုလိုပဲဒီတခြားဒီပေါ့နော်ဟိုတခြားဒီဟိုတောဆက်ထဲမှာလည်းတွေ့ရတဲ့အလောင်းကတွေ့ရတယ်ပေါ့နော်နောက်ပြီးတော့ဒီနေအိမ်ထဲမှာလည်းခြေထောက်တွေပေါ့နော်ဒီခြေထောက်နှစ်ချောင်းကိုကျင်းပြီးပြီးတော့စိုက်တယ်နောက်မှဆိုင်ကုန်ပုံစံမျိုးလုပ်ပြီးတော့ဟိုရေးရက်ဆက်ပြီးလုပ်သွားတယ်ပေါ့နော်နောက်ပြီးတော့ဒီ5တွေဆွဲထားပြီလေတော့ဒီကူတွေလှုပ်တယ်နောက်ပြီးတော့အဲနေတွေကလှုပ်တယ်ပြီးတော့ဒီခေါင်းချက်ကြီးကိုသူတို့ဟိုပါပေါ့နော်ဟိုဒီစက်လိတ်တွေစက်လိတ်တွေတက်ပြီးအုပ်ချုပ်တွေဆောင်မျက်မှန်တွေဆွတ်ပြီးအဲ့လိုပုံစံမျိုးကိုသူတို့
စစ်ကောင်စီနယ်မြေရှင်းလင်းရေးအတွင်းမှာခနောရွာတဲ့ပြည်ရင်ကဒူးမဖို့နှုတ်ရွာတဲ့ကုန်းကော့တက်စတဲ့ကြေးရွာ600မှာမီးလောင်ပျက်စီးမှုတွေရှိတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီစစ်စီရေးအတွင်းပျောက်ဆုံးနေပြီးအဆက်အသွယ်မရတဲ့ဒေသခံတချို့လည်းရှိနေတဲ့အကြောင်းပြောပါတယ်စစ်ကောင်စီနယ်ပူပေါင်းတပ်ဖွဲ့တွေပြန်ပြီးတော့ထွက်ခွာသွားပြီးတဲ့နောက်တင်းရှောင်ခဲ့တဲ့ဒေသခံတချို့နေရပြန်လာကြပြီလို့လည်းအကူအညီပေးနေသူတွေကပြောပါတယ်ဒါပေမဲ့လည်းစစ်ကောင်စီရဲ့စစ်ကြောင်းဒီကနေ့ဝင်ရောက်ခဲ့တဲ့နေမီရီကဒေသခံတွေကတော့ဘေးလွယကိုတင်းရှောင်နေရတယ်လို့ဒေသခံတအူးကအခုလိုပြောပါတယ
်။တကယ်ကနေဒီလိုအင်းနဲ့အပြည့်ပဲတကြောင်အနှွာကျွန်တော်တို့ရေဦးဘက်ကခပေါင်းကြီးတနေခပေါင်းကြီးဘက်ကိုတောင်းထုတ်နေရတယ်။လေးမိုင်အစွာအရင်ကလွာပြီးရတော့အခုရှောင်းနေရတယ်။အဲယနေ့စစ်ကြောင်းဆိုးတာတော့ဘာပေါင်း20လောက်ကရှောင်းနေရတယ်။ကျွန်တော်တို့ရေဦးနယ်စပ်ပြီးအောင်ဆောင်ရတယ်
February 27ရက်နေ့ကကဒူးမနေမြေရဲစခန်းကိုတော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ဖျက်ဆီးခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ဒေသခံတချို့ထိခိုက်ဒဏ်ရာရခဲ့ပြီးအဆောက်အဦတချို့ပျက်စီးခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်ရှင်။